G20 ခေါ်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ခေါင်းဆောင်တွေကနိုင်ငံတကာစီးပွားရေးဖွံ့ဖြိုးမှုပြန်လည်ရှင်သန်လာဖို့နဲ့ကမ္ဘာတဝှမ်းအလုပ်လက်မဲ့နှုံတိုးလာတာကိုကူညီဖြည့်ရှင်းပေးဖို့အတွက်ကတိတွေပေးခဲ့ကြပါတယ်။ပြင်သစ်နိုင်ငံမှာနှစ်ရက်ကြာကျင်းပခဲ့တဲ့ထိပ်သီးညီလာခံအတွင်း G20 ခေါင်းဆောင်တွေကလူမှုရေးအရအားလုံးပါဝင်နိုင်မှုကိုထောက်ခံအားပေးပြီးစီးပွားရေးဈေးကွက်ဖွင့်စီးပွားရေးဟာပြည်သူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ရေးအတွက်ဆောင်ရွက်ဖို့လည်းကတိပေးခဲ့ကြပါတယ်။ဂရိနိုင်ငံကငွေကြေးကယ်ဆယ်အစီအစဉ်ပါလိုက်ရရမယ့်အချက်တွေကိုလက်ခံဖို့အတွက်တွန့်ဆုတ်ခဲ့မှုဟာနှစ်ရက်ကြာညီလာခံအတွင်းဦးစားပေးဆွေးနွေးမှုဖြစ်ခဲ့ပြီး G20 ခေါင်းဆောင်တွေကဂရိနိုင်ငံနီးတူအီတလီနိုင်ငံကလည်းလိုက်ပြီးကြွေးမီပြဿနာရင်ဆိုင်ရမယ့်အခြေအနေမဆိုင်စေဖို့တတိထားဖို့ EU ခေါင်းဆောင်တွေကိုနှိုးဆော်ခဲ့ပါတယ်။ဖူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ G20 ခေါင်းဆောင်တွေကငွေကြေးတည်ငြိမ်မှုပြန်ရစေမယ့်ယူရိုဇုန်းရဲ့ပြီးပြည့်စုံတဲ့အစီအစဉ်ကိုချီးကျူးလိုက်ပါတယ်။ထိပ်သီးညီလာခံကိုအင်ရှင်ဖြစ်တဲ့တာဝန်ယူကျင်းပတဲ့ပြင်သစ်သမ္မတနီကိုလတ်ဆာကိုစီကဥရောပရဲ့အဓိကစီးပွားရေးအင်အားကြီးနိုင်ငံတွေဖြစ်ကြတဲ့ပြင်သစ်နဲ့ဂျာမနီတို့ဟာဥရောပရဲ့ညီညွတ်မှုနဲ့ယူရိုငွေကြေးကိုအကာအကွယ်ပေးဖို့စိတ်ပိုင်းဖြတ်ထားကြောင်းပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဘဲရက်အိုဘားမားကကမ္ဘာခေါင်းဆောင်တွေအနေနဲ့နိုင်ငံတကာစီးပွားရေးတည်ငြိမ်စေဖို့စောင့်ရှောက်ရမှာအရေးကြီးတဲ့တိုးတက်မှုကိုဖော်ဆောင်နိုင်ခဲ့ကြောင်းဒါပေမဲ့ဥရောပကြွေးမီပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်ပိုးပြီးစူးစမ်းရမှာဖြစ်ကြောင်းပြောကြားသွားပါတယ်။